ကတ္တမနိဓမ္မဒေသနာတရားပတ်မှာ10ရက်တော့ကုံဆုံးသွားပါပြီမနစ်ပါမနစ်9နာရီခွဲလောက်မှာဆိုရင်ဒီတရားပတ်အဆုံးသတ်ပါတော့မယ်ဒါကြောင့်ဒီကနေ့ညဟောစဉ်မှာယောဂီတို့ဒီမှာဘာတွေကျင့်သုံးကြခဲ့တယ်ဘာတွေသင်ယူကြခဲ့တယ်ဆိုတာကိုပြန်ပြီးသုံးစားကြဖို့ဖြစ်ပါတယ်ဒီတော့မှယောဂီတို့အိမ်ပြန်သွားကြတဲ့အခါဒီဝိပဿနာနည်းကိုစိတ်ထဲမှာမရှင်းမလင်းဖြစ်မနေပဲတန်တရားကင်းရှင်းနေရန်ဖြစ်ပါတယ်နောက်ပြီးတော့လေတရားကိုဆက်ပြီးကောင်းကောင်းမွန်မွန်ရှုနိုင်ပြီးဒီတရားကျင့်စဉ်ရဲ့ရသင့်ရတတ်တဲ့အကောင်းဆုံးအကျိုးကျေးဇူးတွေကိုလေခံစားနိုင်ဖို့ရာဖြစ်ပါတယ်တရားအလုတ်ခွင်စကြတော့ပထမဦးဆုံးသရဏဂုံ၃ပါးကိုစောက်တည်ခံယူခဲ့ပါတယ်ဗုဒ္ဓဓမ္မသံဃာကိုကိုးကွယ်ရာဟူ၍ယုံကြည်စိတ်ကပ်ပါ၏လို့ခံယူခဲ့ကြပါတယ်ဗုဒ္ဓကိုစိတ်ကပ်တယ်ဆိုရမှာမြတ်စွာဘုရားမှာကိန်းအောင်နေတဲ့ဂုံတော်အကျင့်စိတ်ခါအရေးချင်းတို့ကိုစိတ်ကပ်တာဖြစ်ပါတယ်ဗုဒ္ဓဆိုတာကတော့တရားကိုမြင်သွားတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရပါတယ်။မြတ်စွာဘုရားတွေ့ရှိသွားတဲ့မြင်ရှိသွားတဲ့ရရှိသွားတဲ့တရားတို့ကိုစိတ်ကပ်တာဖြစ်ပါတယ်။ယောဂီတို့ခုလိုတရားပတ်မှလာပြီးတရားကိုကျင့်သုံးကြတာဟာယောဂီတို့ကိုယ်တိုင်တရားကိုတွေ့ရှိသွားဖို့တရားကိုမြင်ရှိသွားဖို့ရရှိသွားဖို့ရာဖြစ်ပါတယ်။မိမိကိုယ်တိုင်ပွားများပြီးရရှိမြင်ရှိသွားတဲ့တရားကသာမိမိကိုယ်ခွေရာခိုလှုံရာအားထားရာဖြစ်နိုင်ပါတယ်အကာအကွယ်ပေးနိုင်ပါတယ်ကုညီမဆပြီးစောင့်ရှောက်နိုင်မှာဖြစ်ပါတယ်တခြားပုဂ္ဂိုလ်တဦးတယောက်ကပွားများထားခဲ့တဲ့ရရှိထားခဲ့တဲ့ကျင့်ထားခဲ့တဲ့တရားဟာမိမိအတွက်လမ်းပြပေးနိုင်ရုံအားပေးနိုင်ရုံမျှတာဖြစ်ပါတယ်အတ္တဒီပါဘိခဝေဝိဟာရထအတ္တတရဏာအာစီပေးနိုင်တဲ့ကျွန်းကိုလိုပါတယ်ဒါကြောင့်မြတ်စွာဘုရားကမိမိကိုယ်သာလျှင်ခိုလုံရာကျွန်းဖြစ်ပါစေမိမိသာလျှင်မိမိရဲ့ခိုလုံရာကျွန်းဖြစ်ပါတယ်မိမိကိုယ်ထဲမှာသာအကာအကွယ်ယူပါဘယ်သူ့ကိုမှခိုလုံရာလို့အာမထားပါနဲ့လို့ဟောတော်မူခဲ့ပါတယ်ဓမ္မဒီပါဝိဟာရထတရားကိုသာလျှင်ခိုလုံရာကျွန်းပြုတ်လို့ပါဓမ္မသရဏာတရားကိုသာခိုလုံပါအနိညာသရဏာအခြားဘာကိုမှအာမထားပါနဲ့မခိုလုံပါနဲ့လို့ဟောတော်မူခဲ့ပါတယ်ယောဂီတို့ကိုယ်တိုင်ပွားများထားတဲ့တရားကသာလျှင်ယောဂီတို့အတွက်အကျိုးဖြစ်ပြီးအကာအကွယ်ပေးပြီးခိုလုံရာဖြစ်ပါလိမ့်မယ်တခြားဘာကမှမဖြစ်နိုင်ပါဘူးဒီနားလည်မှုနဲ့ယတနာ၃ပါးကိုခိုလုံရမှာဖြစ်ပါတယ်ကိုကိုတိုင်တရားကိုပွားများရမှာဖြစ်ပါတယ်ကိုကတရားကိုစောင့်ရှောက်မှာတရားကကိုကိုစောင့်ရှောက်မှာဖြစ်ပါတယ်ပုဂ္ဂိုလ်တူကဒီပုဂ္ဂိုလ်ဟာဖြင့်ငါ့ကိုစင်းရဲဒုက္ခတွေကလွတ်အောင်လှုပ်ပေးမှာပဲဆိုတဲ့အမြင်မှားနဲ့တော့မခိုလုံသင့်ပါဘူးဒီပုဂ္ဂိုလ်ဟာဘယ်လောက်ပဲတကူရှိရှိယောဂီတို့ကိုတန်တရာဝတ်စင်းရဲကလွတ်မြောက်အောင်သူ့ပခုံးပေါ်မှာထမ်းပြီးပို့ဆောင်မပေးနိုင်ပါဘူးလမ်းပြပေးနိုင်ယုံအကူအညီပေးနိုင်ယုံအားပေးနိုင်ယုံလောက်သာတတ်နိုင်ပါတယ်ကိုယ့်ရဲ့လွတ်မြောက်မှုအတွေ့ကိုကိုတိုင်ကျင့်သုံးရမှာဖြစ်ပါတယ်ကိုဝင်ကိုထမ်းကိုလမ်းကိုသွားဆိုသလိုကိုယ့်ရဲ့ဘဝဘဝကစုဆောင်းတိုးလောင်းလာခဲ့တဲ့ကံကြွေးကံဟောင်းတွေအနုစရာကိလေသာတွေကိုသေဖို့ပြီးကိုကိုတိုင်ဓမ္မလမ်းစဉ်မဲခင်လမ်းမကြီးကိုတလှမ်းချင်းတလှမ်းချင်းရှောက်သွားရမှာဖြစ်ပါတယ်ဓမ္မတရဏံကိစ္ဆာမိ တရားတော်မြတ်ကိုခိုးလုံးရာဟူ၍စိတ်ကပ်ပါ၏လို့ဆိုရမှလေလုံယိုးလုံစင်ဝုတ်ပြုမှုတွေမိယိုးဖလာကိုးကွယ်မှုတွေယုံကြည်မှုတွေကိုမစင်မစမစင်ခြင်းပဲခိုးလုံရမှာမဟုတ်ပါဘူးသီလသမာဓိပညာတို့ကိုခိုးလုံရမှာဖြစ်ပါတယ်တန်ခမ်းတရဏံကိစ္ဆာမိတန်ခါတော်မြတ်ကိုခိုးလုံပါ၏လို့ဆိုရမှာလေဂိုင်းတစ်ခုကိုလူတစုကိုခိုးလုံရမှာမဟုတ်ပါဘူးဓမ္မလမ်းစဉ်မဲ့ခင်လမ်းကြောင်းကိုလျှောက်သွားပြီးမြင့်မြတ်သွားတဲ့ပုဂ္ဂိုလ်အထွတ်အထိပ်ကိုရောက်သွားတဲ့ပုဂ္ဂိုလ်ယဟန်ကိစ္စပြည့်မြောက်သွားပြီးဖြစ်တဲ့ပုဂ္ဂိုလ်တွေကိုကြီးညိုအားကျပြီးတော့မိမိလည်းတရားလမ်းကြားမှာမြဲမြံအောင်အခြေစိုက်ဖို့ရဖြစ်ပါတယ်ပုဂ္ဂိုလ်ကိုမဟုတ်ပါဘူးပုဂ္ဂိုလ်ရဲ့အရေးအချင်းတွေကိုခိုးလုံတာဖြစ်ပါတယ်ယောဂီတို့နားလည်ရမှာကတော့မိမိတို့ကိုယ်တိုင်ပွားများထားတဲ့တရားကိုခိုးလုံရမှာဖြစ်ပါတယ်ဗုဒ္ဓဟာဓမ္မမရှိဘဲဗုဒ္ဓမဖြစ်နိုင်ပါဘူးတန်ခါဟာလည်းဓမ္မမရှိဘဲတန်ခါမဖြစ်နိုင်ပါဘူးဓမ္မဟာလည်းကိုယ်တိုင်မပွားများမကျင့်သုံးရင်ဓမ္မမဖြစ်နိုင်ပါဘူးဒါရီတီတိဓမ္မကျင့်သုံးခြင်းပွားများခြင်းကျင့်သုံးပွားများမှသာဓမ္မဖြစ်လာပါတယ်ဒီကြောမှာတကယ်ကျေးဇူးကိုခံစားရပါတယ်အကာအကွယ်အကူအညီလဲပေးနိုင်ပါတယ်ဒါကြောင့်တရားကိုကိုယ်တိုင်ကျင့်ဖို့ရာအရေးကြီးပါတယ်ပြီးတော့တရားဟာယောဂီတို့ရဲ့ဘဝတာနေစဉ်နေရေးထိုင်ရေးတွေမှာအသုံးပြုဖို့ရလဲဖြစ်ပါတယ်အခုလိုတရားပတ်တွေကိုလာရမှာတရားကိုနေစဉ်လုပ်ငန်းတွေလုပ်ကိုင်နေတဲ့ကိစ္စတွေထဲမှာဘယ်လိုအသုံးပြုရဆိုတာကိုလဲစဉ်းစားဖို့လေ့လာဖို့ဖြစ်ပါတယ်တရားကိုစပြီးကျင့်သုံးပွားများလာပြီးဆိုရင်တရားရဲ့ဂုံအင်္ဂါတွေကလည်းတိုးပွားလာကြပါတယ်ဒီအထဲမှာအင်္ဂါနှစ်ရပ်အားဖြင့်ယောဂီတို့ဟာဓမ္မလမ်းစဉ်မှာဘလောက်ခရီးရောက်နေပြီလဲဆိုတာကိုသိနိုင်ပါတယ်ပထမအင်္ဂါရပ်ကတော့ကိုကျိုးကိုမမျောမှန်းပဲသူများအကျိုးအထွက်ကိုဆောင်ရွက်မှုထမ်းဆောင်မှုဖြစ်ပါတယ်တရားမှာရင့်ကျက်လာပြီဆိုရင်ငါဆိုတဲ့အစွဲဟာနည်းနည်းလာပြီတကူကောင်းကြံကျင်တဲ့စိတ်တွေပျောက်ွယ်လာပါတယ်အဲ့ဒီအခါကျတော့သူတပားအကျိုးကိုဆောင်ရွက်ရမှာခုအကျိုးကိုမျောကိုးချက်တွေမပါတော့ပါဘူးကိုကျိုးကိုမျောကိုးတဲ့လူကတော့အလားအလာတစ်ခုကိုရလိုရညာလုတ်ကင်ဆောင်ရွက်ခြင်းဖြစ်ပါတယ်ဖယားရှင်ခိုးတာတောင်မှတခုတခုကိုလိုချင်လို့တောင်းတလို့လဲဖြစ်တတ်ပါသေးတယ်။လှူတယ်တန်းတယ်ဆိုရင်လဲအ ਨੇ စုံနာမည်လိုချင်လို့ကြော်ကြားချင်လို့လဲဖြစ်ချင်ဖြစ်နိုင်ပါသေးတယ်။လူတဦးတယောက်ကိုဓမ္မမဟုတ်ရင်လဲအသင်းအဖွဲ့တခုကိုစေတနာဝန်သားလှူဆောင်ပေးတာဒီဟာလဲကို့အကျိုးအတွက်အလားအလာကိုမျှော်ကိုးလို့လဲဖြစ်တတ်ပါတယ်။ငါအစွဲကပြောက်ွယ်လာပြီဆိုရင်တော့ယောဂီဟာတရားမှတည်မြဲလာပါတယ်တရားတည်မြဲလာတယ်ဆိုရင်ငါအစွဲကပြောက်ွယ်လာပါတယ်အဲ့ဒီအခါကျတော့သူများတွေအတွက်ဆောင်ရွက်ပေးတာဒီဟာကုညီမဆဖို့ရတက်ဆက်ပဲဖြစ်ပါတယ်ပိုးပူပြီးလူတွေများများဟာလေအများဆုံးအကျိုးခံစားနိုင်စီဖို့ဆိုတဲ့မုံမြတ်တဲ့မေတ္တာကရုဏာစေတနာတွေနဲ့ဆောင်ရွက်ပေးလာပါတယ်ဒါဟာဒီပုဂ္ဂိုလ်ဟာတရားမှာတိုးတက်နေပြီဆိုတာကိုပြတာပါပဲတရားအလုတ်လုတ်တာတောင်မှငါအတွက်ဘာအကျိုးရှိမှလဲဘယ်သူတွေဘာဖြစ်ဖြစ်ငါကယူမဆိုင်ပါဘူးငါလွတ်မြောက်ရေးရရင်ပြီးတာပဲလို့စိတ်ထားတွေရှိနေရင်တော့ဒီပုဂ္ဂိုလ်ဟာမလွတ်မြောက်နိုင်သေးပါဘူးဒီလိုစိတ်ထားမျိုးနဲ့ငါအစွဲကိုပိုပြီးပွားများစေပါတယ်အကျိုးကိုအလားအလာကိုလုံးဝမမျှော်ကိုးပဲ သူများတွေရဲ့ကောင်းကျိုးကိုဘယ်လိုဆောင်ရွက်ရပါမလဲလို့စင်ကြယ်တဲ့မေတ္တာကရုဏာစေတနာနဲ့ဆောင်ရွက်ခြင်းဟာတရားရဲ့တိုးတက်မှုရှိမရှိအတိုင်းအထွာတစ်ခုဖြစ်ပါတယ်တရားမှာတိုးတက်မှုရှိမရှိနောက်အတိုင်းအထွာတစ်ခုကတော့သူ့ကျေးဇူးကိုသိတတ်မှုဖြစ်ပါတယ်ကိုကသူများကိုကူညီဆောင်ရွက်ပေးတဲ့အခါမှာတော့အလားအလာကိုမမျှော်ကိုရပါဘူးဒါပေမဲ့ကိုကသူများစီကတစ်ခုတစ်ခုပစ္စည်းအကူအညီအထောက်အပံ့အကြံဉာဏ်ဘာပဲဖြစ်ဖြစ်ရတယ်ဆိုရင်တော့သူ့ကျေးဇူးကိုသိတတ်တဲ့စိတ်ကိုပွားများရပါတယ်ဒါဟာတရားရဲ့ဂုဏ်တရပ်ပါပဲမြတ်စွာဘုရားဟာဆယ်ပါးသောပါရမီတို့ကိုလေးသင်ချေနဲ့ကဘာတသိန်းဖြည့်ပြီးဖရာဖြစ်တော်မူတဲ့အခါမှာမိမိတူဦးဒီနိဗ္ဗာန်ချမ်းသာကိုခံစားပြီးမနေပဲတတ္တဝါတွေအားလုံးစင်းရဲကလွတ်မြောက်အောင်အတိုင်းမရှိတဲ့အပ္ပမနာမေတ္တာတော်အပ္ပမနာကရုဏာတော်တွေထားရှိပြီးသူရရှိထားတဲ့တွေ့ရှိထားတဲ့တရားကိုဝေငှပေးသနာတော်မူပါတယ်ဖယားဖြစ်တော်မူပြီးအသက်ရှင်သမျှကာလပတ်လုံး45နှစ်တိုင်တိုင်တရားကိုဖြန့်ချီတော်မူပါတယ်။တရားရပြီးတဲ့ဘိက္ခုတွေကိုလည်းသရထဘိက္ခဝေစာရိကံဘဟုဇနဟိတယဘဟုဇနဒုက္ခယလောကနုကံပါယအထာယဟိတယဒုက္ခယဒေဝမနုဿာနံလို့မင်းတော်မူခဲ့ပါတယ်အတိပေကတော့ယဟန်တို့ဒီသစာကြီးလှည့်လည်ကြကုန်တော့လူအများတို့ဤအကျိုးစီးပွားအလို့ဟာလူအများတို့ဤချမ်းသာခြင်းအလို့ဟာလောကကိုအစဉ်သနာခြင်းဟာလူနတ်ပြမတတဝါတို့ဤအကျိုးစီးပွားချမ်းသာခြင်းအကျိုးဟာကြည်ပွားစီခြင်းအကျိုးဟာအယံရှင့်မြင်နာတို့သွားကြပြီတရားဓမ္မကိုဟောကြားဝေငှကြပါလိလောလို့မိန့်တော်မူပါတယ်အများကောင်းကျိုးအတွက်ကိုကျိုးမငဲ့ပဲဆောင်ရွက်ချက်ဖြစ်ပါတယ်မြတ်စွာဘုရားကဒီလိုစလိုက်တော့တဆင့်တဆင့်နဲ့ဆရာဆရာတွေကဒီကမ္မထာနီးကိုဘာမှမရောနှောစီပဲသူ့ငကိုမူလအတိုင်းပဂတိအစစ်အမှန်ဖြစ်နေအောင်ထိမ့်သိမ်းစောင့်ရှောက်လာခဲ့တဲ့အတွက်ကြောင့်အခုယောဂီတို့ဟာဒီတရားကိုကျင့်သုံးနိုင်ကြခြင်းဖြစ်ပါတယ်ဒီတရားဟာတရားစစ်တရားမှန်ဟုတ်မဟုတ်ဆိုတာကိုသူ့ကိုကျင့်သုံးပြီးထူးခြားတဲ့အကျိုးကျေးဇူးရှိမရှိဆိုတာမှတည်ပါတယ်ကောင်းတဲ့စက်ပြမှန်ရင်တော့ကြီးဒီအညစ်အကြေးတွေကိုချွတ်မှအမှန်ပါပဲဒီတရားနည်းဟာလေကိလေသာအညစ်အကြေးတွေကိုတကယ်အမှန်ချွတ်နိုင်စွမ်းပါလေဒါကြောင့်မြတ်စွာဘုရားနှင့်တကွအဆက်ဆက်သင်ကြားပြသခဲ့တဲ့ဆရာသမားတွေကိုအထူးပဲကျေးဇူးတင်သင့်ပါတယ်သူတဦးရဲ့ကျေးဇူးကိုစိတ်ကြပိုရာကအင်မတန်ကိုအရေးကြီးပါတယ်မြတ်စွာဘုရားကိုတော်တိုင်လေဘုရားဖြစ်တော်မူပြီးနောက်ကျေးဇူးပြုခြင်းတဲ့စိတ်တော်မြတ်ဖြစ်လာပြီးလူသတ္တဝါတွေကိုတရားချီးမြှင့်တော်မူမယ်လို့စိတ်ဆုံးဖြတ်တော်မူပြီးတဲ့အချိန်ကြတော့ဘယ်သူကိုပထမဦးဆုံးတရားပေးရမလဲလို့သုံးသပ်တော်မူတဲ့အခါမှာဘုရားလောင်းဘဝတုန်းကဆရာဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ကြီးနှစ်ဦးကိုသွားပြီးတတိယတော်မူပါတယ်ပထမဆရာကြီးအာလာရကာလာမကတမာရိဇံခုနှစ်ဆင့်အထိသင်ကြားပို့ချပေးခဲ့သူဖြစ်ပြီးဒုတိယဆရာကြီးဥတကရာမပုတ္တကတော့တမာရိဇံ၈ဆင့်အထိသင်ပေးခဲ့သူဖြစ်ပါတယ်လောကမှာရှိတဲ့ဇံအပိညာတွေကိုဂုံပြီးဆက်သင်ဖို့ရမရှိတော့ပါဘူးမြတ်စွာဘုရားကဒိဗ္ဗဆက်ကုနဲ့ရှုလိုက်တော့ပထမဆရာကြီးကတပတ်ကျော်ကပဲကွယ်လွန်သွားပြီးအရူပမြမဘုံမှာဘဝပြောင်းသွားတဲ့အကြောင်းကိုသိရှိပါတယ်။ဒ ဒုတိယဆရာကြီးကတော့မင်းညာကပဲကွယ်လွန်သွားပြီးသူလဲမြမပုံမှာပဲသွားတည်နေတာကိုတွေ့ရပါတယ်။ဟုတ်ဒီတော့ဒီတရားကိုဘယ်သူကိုပေးရမလဲ။ယေရှုဆက်ချင်တဲ့စိတ်ကအင်မတန်ပြင်းပြနေပါတယ်။အလောင်းတော်ဘဝနဲ့အင်ညာနဲ့ထိနှံကိုစွန့်ပြီးတရားကိုရှာဖို့တောထွက်လာစဉ်အခါကဒီပုဂ္ဂိုလ်ဟာဖြင့်ဧကံမလွဲဖျားဖြစ်ရအောင်လို့ဆိုပြီးလုံးဝယုံကြည်ချက်နဲ့တောထွက်လာကြတဲ့ပင်ဆက်ဝဲကီ၅ဦးကိုသွားတတိယမိပါတယ်သူတို့၅ဦးဟာဖျားအလောင်းတော်ကို၆နှစ်တိုင်တိုင်ဝတ်ကြီးဝတ်ငယ်ပြုပြီးတော့လာခဲ့ကြတဲ့ယေရှုတရားကိုသိတော်မူပြီးသူတို့ကိုတရားပေးခြင်းနဲ့စိတ်ဖြစ်ပေါ်လာပြီဘာယာနတိမြို့နှမ်းမှာရှိတဲ့အခုအခေါ်စာရဏတ်ဟိုတုန်းကတော့ဣသိပတနာလို့ခေါ်တဲ့နေရာကိုကြွတော်မူပြီးတရားဥကိုဟောတော်မူပါတယ်ဒီလိုသူ့ယေရှုကိုစီးကြမှုတုံ့ပြန်မှုတွေဟာတရားရင့်သင်တဲ့ပုဂ္ဂိုလ်တို့ရဲ့ကြံ့အင်းလက္ခဏာတစ်ခုပါပဲတညာကိုနှစ်နာရီခွဲလောက်သာကျင်းဆက်တော်မူပြီးကြံတဲ့အချိန်တွေမှာလူနတ်မြမာဒီကိုတရားရည်အေးတိုက်ကျွေးခဲ့ပါတယ်လူမျိုးမယွေအစင်အတန်းမယွေတိုင်းပြည်အုပ်ချုပ်သူများကစပြီးတထေးကုံသည်များလက်လုတ်သည်များပညာသည်များအမြင့်ဆုံးအတန်းကနေအနှိမ့်ဆုံးအတန်းထိတရားကိုပေးခဲ့ပါတယ်အဲ့ဒီထဲမှာအမျိုးမြင့်မြတ်တဲ့ဗြဟ္မဏမျိုးဖြစ်တဲ့ဓမ္မသီနာပတိဘွေရရှင်သာရိပုတ္တရာနဲ့ရှင်မဟာမောဂလန်တို့လည်းပါဝင်ခဲ့ပါတယ်ရှင်သာရိပုတ္တရာရဲ့ကျေးဇူးသီတ္တပုံနဲ့ရှိပါသေးတယ်မြတ်စွာဘုရားရဲ့တရားတော်ကိုမသိသေးခင်ကအိညာကိုပြစ်ပြီးတရားရှာခဲ့ရပါစီအာဒီအမျိုးမျိုးနီးဒီအဖုံမုံနဲ့လဲကျင့်ခဲ့ပါတယ်တခါတော့ရာဇကြိုပြည်မှာရှိတဲ့သိန်းစီဆရာကြီးထံမှာပညာစည်းပူးပြီးတရားရှာနေပါတယ်တမနဲ့မှာမြို့ထဲဝင်လာတော့ဆုံးခံကြွလာတဲ့ရှင်အတ္တစီယဟန်ရဲ့တီကြီးငြိမ်သက်တဲ့အိန္ဒြေနဲ့ကြည်လင်တောက်ပတဲ့မျက်နှာတော်ကိုမြင်ရတော့ဒီပုဂ္ဂိုလ်ဟာဖြင့်သာမန်လူမဟုတ်တံဘူးထုခဲ့တာပဲတရားစစ်တရားမှန်ကိုရထားတဲ့သိထားတဲ့ပုဂ္ဂိုလ်ဖြစ်မှာပဲလို့ယုံကြည်ပြီးတော့ရှင်အတ္တစီနောက်ပါးကလိုက်သွားပြီးဆွန်ဖုံပေးပြီးတဲ့အထိစောင့်ပြီးတော့ဘယ်လိုတရားများကျင့်ပါသလဲအရှင်ဆရာကဘယ်သူပါလဲလို့ယူယူစီစီလျှောက်ထားပါတယ်ဒီတော့ရှင်အတ္တစီကမြတ်စွာဘုရားကိုညွှန်ပြပါသည်ရှင်သာရိပုတ္တရာကလည်းညွှန်ပြတဲ့အတိုင်းပဲမြတ်စွာဘုရားထံသွားရောက်ပြီးတရားရတော့ယဟန္တာဖြစ်တော်မူပြီးမြတ်စွာဘုရားပြီးရင်သူဟာတရားအရာမှဖြင့်ဒုတိယပါပဲဓမ္မသေနာပတိဘွဲ့ရှင်ဖြစ်တော်မူပါတယ်ဒါတောင်မှသူ့ကိုမြတ်စွာဘုရားထံညွှန်ပြပေးလိုက်သူရှင်အတ္တစီရဲ့ကျေးဇူးကိုဘယ်တော့မှမမေ့ပါဘူးညာအိယာဝင်တိုင်းရှင်အတ္တစီရှိရာအရက်ကိုဥသုံးချင်ချပြီးမှခေါင်းတည်ပြီးမှအိလိရှိပါတယ်တရားပဆတ်စဉ်အခါကယောဂီတို့ဟာရှစ်ပါးသီလကိုခံယူခဲ့ကြပါတယ်သီလဟာကမ္မထမ်းရဲ့အောက်ခြေကအုံမြင့်ဖြစ်ပါတယ်အောက်ခြေမမြဲရင်အဆောက်အုံကြီးလည်းမမြဲတယ်လို့သီလအောက်ခြေမမြဲရင်တရားအဆောက်အုံကလည်းမမြဲတော့ပဲပြိုကွဲသွားပါလိမ့်မယ်။အောက်ခြေကသီလကိုကောင်းကောင်းမွန်မွန်မထိမ့်သိမ့်မဆောက်ရှောက်နိုင်လို့ရှိရင်ဝိပဿနာတရားကိုမကျင့်သုံးမဆောက်တည်နိုင်ပါဘူး။ယောဂီဟာသီလတစ်ခုတစ်ခုကျိုးသွားတယ်ဆိုရင်စိတ်ထဲမှာအညစ်အကြေးတွေဝင်လာပါတယ်။တဖက်လက်ကအညစ်အကြေးတွေကိုစင်ကြင်အောင်လုပ်နေစီပြီတဖက်လက်ကတော့အညစ်အကြေးအစ်စ်တွေနောက်ထပ်ဖြစ်ပွားနေတယ်ဆိုရင်ဖြစ်နိုင်ပါမလား နောက်တစ်ခုကယောဂီဟာတရားကျင့်သုံးတဲ့အခါစိတ်ရဲ့နှဆိုင်တဲ့အပိုင်းမှာရှားဖွေစူးစမ်းနေတာဖြစ်တော့စိတ်ရဲ့အပေါ်ယံပိုင်းမှာလှိုင်းကြက်တွေလိုဖြစ်နေရင်နှဆိုင်တဲ့အပိုင်းကိုမရောက်နိုင်ပါဘူးပင်ဥပမာဆိုကြပါစို့ပင်လယ်အောက်မှာရေနံရှားဖွေတဲ့ကိစ္စမှာဝါဇူဝါကောင်းမုတ်သုံးလေးတွေအင်မတန်ပြင်းထန်လာတော့ဆက်လက်တူးလို့မရတော့ပဲလုပ်ငန်းကိုခဏရပ်လိုက်ရပါတယ်လေဒီလှိုင်းတွေကကြီးပြီးပြင်းထန်လွန်းတော့ပင်လယ်ရေပြင်ဟာငြိမ်သက်မှုမရှိတော့ပဲအလုတ်လုတ်လို့မရနိုင်ပါဘူးလှိုင်းလုံးဝမရှိတဲ့အထိလဲစောင့်နေဖို့မလိုပါဘူးဒီလိုစောင့်နေရင်တော့ဘယ်တော့မှအလုပ်ဖြစ်တော့မှာမဟုတ်ပါဘူး။လှိုင်းသေးသေးလေးတွေကတော့ရေမျက်နှာပြင်ပေါ်မှာအမြဲပဲရှိနေမှာပါပဲ။ပြင်းထန်တဲ့လှိုင်းကြီးတွေသာမရှိဖို့လိုပါတယ်။ဒီအတိုင်းပါပဲ။ယောဂီဟာသီလတစ်ခုတစ်ခုကိုချိုးလိုက်ရင်အကုသိုလ်မှုတစ်ခုတစ်ခုကိုပြုလိုက်မိရင်ယောဂီရဲ့စိတ်ခန္ဓာအပိုင်းမှာလှိုင်းတွေထလာပါတယ်ဒီကြော့စိတ်ရဲ့အတွင်းနဲ့ရှိုင်းတဲ့အပိုင်းထိကိုထိုးဖောက်ပြီးမရောက်နိုင်ပါဘူးဒါကြောင့်ဒီကမ္မထာနီးကိုကျင့်သုံးပြီးဓမ္မလမ်းကြောင်းပေါ်မှာတိုးတက်ချင်ရင်တော့ငါးပါးသီလကိုခါဝတ်ပစိုးခဲ့သူမြဲအောင်ထိန်းသိမ်းကြဖို့ဖြစ်ပါတယ်သီလမမြဲရင်တမာတိလည်းမတည်နိုင်ပါဘူးတမာတိမရှိရင်ပညာသိက္ခာကိုလေမပွားနိုင်ပါဘူးတခါပိုပြီးခက်ခဲလာပြန်တယ်သမာဓိမရှိပြန်ရင်လေသီလစောက်တည်လို့မရပြန်ပါဘူးသီလရှိမှသမာဓိရှိသလိုသမာဓိရှိမှလေသီလစောင့်လို့ရပါတယ်အခုလို့ဆယ်ရက်တရားဘတ်ကိုဝင်လာကြတော့ယောဂီတွေဟာပြင်ပလောကနဲ့အဆက်ပြတ်နေကြပြီတစ်နေ့လုံးပဲတရားလုပ်ငန်းခွင်ကိုဝင်နေကြတော့သီလပြတ်ဖို့အခွင့်ကိုမကြုံရတော့ပါဘူးသီလမပြတ်တော့တရားထိုင်ရမှာသမာဓိလဲတက်ပါတယ်သမာဓိကကောင်းမွန်နေတော့သီလထိန်းရတာလဲကောင်းမွန်လွယ်ကူပါတယ်နောက်ယောဂီတို့ကမိမိတို့ကိုယ်ကိုအနှံကြပါတယ်ကိုယ်ကိုအနှံတယ်ဆိုရမှာပုဂ္ဂိုလ်တဦးတယောက်ကိုအနှံတာမဟုတ်ပါဘူးတရားကိုအနှံတာဖြစ်ပါတယ်ယောဂီဟာဘယ်စရာဘယ်ဂူရူရဲ့လက်ခုပ်ထဲမှာမှမနေရပါဘူးတရားဟာယောဂီတို့ရဲ့ဆရာပါပဲဆရာဆိုတဲ့ပုဂ္ဂိုလ်ကလည်းသူကိုယ်တိုင်ဒီလမ်းကိုရှောက်ပြီးပြီဖြစ်လို့လမ်းပြပေးယုံလောက်သာပါပဲဒီဆယ်ရက်တရားဘတ်အတွင်းမှာဒီတရားနဲ့ကမ္မထာနီးမှာမိမိကိုယ်ကိုအနှင်းတဲ့အတွက်ဒီဆယ်ရက်အတော်အတွင်းမှာတော့ဘယ်ကမ္မထာနီးငယ်မှမရောနှောပါနဲ့ကျင့်နီးတွေအမျိုးမျိုးနဲ့ကျင့်ကြရင်တရားမှအောင်မြင်ပြီးအကျိုးကျေးဇူးတွေခံစားရတဲ့အခါကျတော့ဘယ်နီးကြောင့်အောင်မြင်ရပါသလဲအကျိုးခံစားရပါသလဲဆိုတာကိုမသိနိုင်ဖြစ်နေပါလိမ့်မယ်တရားမှမအောင်မြင်ဘူးအကျိုးတူမခံစားရဘူးဆိုပြရင်လေဘဲကျင့်နည်းကြောင့်ဘဲကျင့်စဉ်ကြောင့်မအောင်မြင်တာလေအကျိုးတူမခံစားရတာလေဆိုတာကိုလေမသိနိုင်ပါဘူးဒီဆယ်ရက်အတွင်းမှာဆရာသင်ကြားပြသပေးတဲ့အတိုင်းတသွေးမတိန်လိုက်နာကြပါဆယ်ရက်ပြည့်သွားတဲ့အခါကျတော့ယောဂီတို့ကိုကြိုက်တာကိုကိုလုပ်ကြပါကိုဟာကိုဆုံးဖြတ်ချက်ချပြီးအကျိုးရှိတယ်ထင်ရင်လက်ခံပါမကောင်းဘူးအကျိုးမရှိဘူးထင်ရင်လည်းလက်မခံပါနဲ့ဒီဆယ်ရက်အတွင်းမှာတော့ဒီကမ္မထာနီးတစ်ခုတည်းကိုသာမိမိစိတ်ရောကိုယ်ပါအနှံထားဖို့ဖြစ်ပါတယ်နောက်ပြီးတော့တရားစခန်းရဲ့စီကန်းဒီအချိန်ဇရားတွေကိုလည်းလိုက်နာကြပါဒီဆယ်ရက်အတွင်းမှာစိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းမှာခွဲခြားရမှာဖြစ်ပါတယ်။ဒါအတွေ့ရတဲ့အချိန်ကလည်းတိုးတောင်းနှုံးလာပါတယ်။ဒါကြောင့်အချိန်ကိုမဖြုံးပဲတရားကိုဇက်တိုက်ကျင့်ကြပါ။အဆက်မပြတ်ကျင့်ကြပါ။စီကံဒီအချိန်စရားတွေကိုတိတိကျကျလိုက်နာကြပါမှတ တရားကိုလည်းအဆက်မပြတ်ထိုင်နိုင်ကြမှာဖြစ်ပါလေ။နောက်ပြီးတော့ယောဂီတို့ဟာတရားအလုပ်စပြီးတော့လုပ်ကြပါတယ်။ဝင်သက်ထွက်သက်နဲ့စကြပါတယ်။ဒါဟာအသက်ရှူလေ့ကျင့်ခန်းမဟုတ်ပါဘူး။အသက်ရှူတာကိုထိမ့်ပေးဖို့ချဲလှယ်ပေးဖို့လည်းမဟုတ်ပါဘူး။သူ့သဘာဝအလျောက်အသက်ရှူနေတာပဲဖြစ်ပါတယ်။ယထာဘူတဟုတ်တိုင်းမှန်ရာသူ့ငကိုအတိုင်းဖြစ်ပျက်နေတဲ့အတိုင်းလို့ဆိုပါတယ်။ယောဂီကဘာကိုမှထွင်ပေးမနေရပါဘူး။သူ့သဘာဝဖြစ်ပျက်နေတာအပေါ်မှာဘာကိုမှဖြစ်ဆွက်နေဖို့ရမဟုတ်ပါဘူး။အမှန်တရားကိုလေ့လာစည်းဘူးရမှာပဲဖြစ်ပါတယ်။တဘာဝအသက်ရှူနေခြင်းကိုပြင်းရင်ပြင်းတယ်ပေါ်ပါရင်ပေါ်ပါတယ်လို့သိနေဖို့ပါပဲဘယ်ဘက်နှာခေါင်းပေါက်ကလေဝင်ထွက်တယ်ဆိုတာကိုလည်းသိနေဖို့ရဖြစ်ပါတယ်ယောဂီဟာဘာကိုမှဝင်ပြီးလှုပ်ပေးမနေရပါဘူးတချို့ယောဂီများမှာတော့တခါတလေသဘာဝအသက်ရှူတာကပျော်ပြောင်းနူးညံ့လွန်းတော့ဝင်သက်ထွက်သက်ကိုသိရှိဖို့ရမလွယ်ပါဘူးဒီလိုဆိုရင်တော့တခါတခါနည်းနည်းလေးခပ်ပြင်းပြင်းကလေးအသက်ရှူပေးဖို့ခွင့်ပြုပါတယ်လေဝင်ထွက်နေတာကိုတတိထားနိုင်တယ်ဆိုရင်လေသူ့ငကိုသဘာဝအတိုင်းအသက်ရှူနေုံပါပဲဒီကမ္မထာနီးမှာသဘာဝအသက်ရှူမှုကိုသဘာဝအလျောက်လေဝင်ထွက်နေတာကိုတတိရှိနေရန်ဖြစ်ပါလေဝိပဿနာကိုကူးပြောင်းတဲ့အခါမှာလေဒီအတိုင်းပါပဲခန္ဓာကိုယ်ပေါ်မှာသူ့သဘာဝအတိုင်းဖြစ်ပျက်နေကြတဲ့ကိုရှုနေရတာပါပဲယောဂီကတဘာဝအပေါ်မှာပြုပြင်ပေးနေစရာမလိုပါဘူးဘာကိုမှလည်းထွင်ပေးနေရမှာမဟုတ်ပါဘူးယထာဘူတအတိုင်းပါပဲသူ့ဖြစ်ပျက်နေတဲ့အတိုင်းပါပဲစိတ်ကူးလဲမပါရပါဘူးတဘာဝမဟုတ်တာကိုအတုအယောင်ယူပြီးယူရတာမျိုးလဲမဟုတ်ပါဘူးသူ့ငကိုတဘာဝအလျောက်ဖြစ်ပျက်နေတာကိုရှုယုံမျှတာရှုနေဖို့ဖြစ်ပါတယ်အမှန်တရားအမှန်တကယ်ဖြစ်ပျက်နေမှုကိုသတိရှိနေဖို့ပါပဲဝင်သက်ထွက်သက်ကိုပဲဖြစ်ဖြစ်နောက်ပိုင်းမှာဝိပဿနာကိုပဲဖြစ်ဖြစ်ရှုနေတုန်းမှာအဟုတ်တကယ်ဖြစ်ပျက်နေတာကိုရှုယုံမျှတာရှုနေဖို့ပါပဲဒီကမ္မထာနည်းနဲ့အာနာပါနပဲဖြစ်ဖြစ်ဝိပဿနာနဲ့ပဲဖြစ်ဖြစ်ကြင့်နေတဲ့အခါမှာနှုတ်ကဘာကိုမှမယွတ်ရမဆိုရပါဘူးစိတ်ကူးနဲ့လည်းဘာကိုမှမြင်တွေ့မနေရပါဘူးတရားထိုင်ရမှာနည်းတွေကတော့အမျိုးမျိုးပဲရှိကြပါတယ်နီးတစ်ခုမှာထူးခြားချက်တစ်မျိုးစီလည်းရှိပါတယ်ဒါကဒီနီးရဲ့ထူးခြားချက်ကိုပြောပြနေတာပါဘယ်နီးကိုမှပုတ်ခပြောဆိုနေတာမဟုတ်ပါဘူးဒီနီးနဲ့ကြင့်မယ်ဆိုရင်ဒီနီးအတိုင်းကြင့်ပါမှဒီနီးရဲ့အကျိုးကျေးဇူးကိုခံစားနိုင်မှာဖြစ်ပါတယ်ယထာဘူတညာနာတသနာဖြစ်ပျက်နေတာတွေကိုဖြစ်ပျက်နေတဲ့အတိုင်းအဟုတ်ကိုအဟုတ်အတိုင်းအရှိကိုအရှိအတိုင်းမှန်ကန်တဲ့သီနာလေမှုပညာနဲ့ဉာဏ်နဲ့ရှုဖို့ရာဖြစ်ပါတယ်ဖြစ်ပေါ်နေတဲ့ဝေဒနာတွေကိုကိုနဲ့မဆိုင်သလိုကို့ဝေဒနာမဟုတ်သလိုစိတ်ကိုခွာခွာထားပြီးရှုတတ်ဖို့ရာဖြစ်ပါတယ်ဒီတော့မှလေတရားကိုတကယ်ကိုတွေ့နားလည်မှာဖြစ်ပါတယ်မတီးမြဲတာကိုရှုပြီးမတီးမြဲပါလားပြောင်းလဲနေပါလားလို့သိနာလေပြီးရှုဖို့ရာဖြစ်ပါတယ်ငါမဟုတ်ငါဟာမဟုတ်တာတွေကိုငါအတွေးခေါ်ငါယုံကြည်မှုတွေနဲ့ရှုနေရင်တော့ယထာဘူတမကြနိုင်ပါဘူးကိုဖြစ်ချင်းတယ်လို့မဟုတ်ပါဘူးသူတကယ်ဖြစ်ပျက်နေတာကိုရှုရမှာဖြစ်ပါတယ်နှုတ်ကတစ်ခုတစ်ခုကိုရွတ်ဖတ်နေရင်မဟုတ်ရင်လေစိတ်နဲ့တစ်ခုတစ်ခုကိုမြင်ကြည့်နေရင်စိတ်ကိုလွလွနဲ့ထိန်းထားလို့အာယုံကိုစိုက်ထားလို့ရတာကတော့မှန်ပါတယ်ဒါပေမဲ့ဒီကမ္မထာနည်းရဲ့ရည်ရွယ်ချက်ကစိတ်စူးစိုက်ထားဖို့ရာသ တမာတိထူထောင်ထားဖို့ရာမဟုတ်ပါဘူးဒီကမ္မထာနီးရဲ့ရည်ရွယ်ချက်ကယုံနံတရားရဲ့အမှန်တရားကိုသိပြီးဒုက္ခကဘယ်ကနေဘယ်လိုစတယ်အကုလိုစိတ်တည်းကိလေသာအညစ်အကြေးတွေကဘယ်ကစတယ်ပြီးတော့ဘယ်လိုပွားများလာတယ်သူတို့ကိုဘယ်လိုအမြင့်ပြတုံ့ပြန်ရမယ်ဆိုတာတွေဖြစ်ပါတယ်စိတ်ကိုစူးစင်သာရှင်းအောင်လုပ်ဖို့ရာကစိတ်ကိုစူးစိုက်ပြီးတမာတိရှိအောင်လုပ်တာတဲ့ပိုပြီးအရေးကြီးပါတယ်ယုံနံတရားတို့ရဲ့အမှန်သစ္စာတရားကိုဖောက်ထွင်းသိရှိဖို့ရာကပိုပြီးအရေးကြီးပါတယ်ပိုပြီးအကျိုးကျေးဇူးများပါတယ်ဒါကြောင့်ယောဂီတို့ကသိပြီးတတိရှိဖို့လိုပါတယ်ယုံနံနှစ်ပါးလုံးအတွင်းမှာအမျိုးမျိုးအဖုံပုံဖြစ်ပျက်နေတာဒီကိုတတိရှိရှိနဲ့စူးစမ်းရမှာဖြစ်ပါလေစိတ်ကိုအာယုံတစ်ခုတည်းအပေါ်မှာစူးစိုက်ထားရင်ဥပမာစိတ်ကူးနဲ့မြင်ရတဲ့အရာတစ်ခုတစ်ခုဆိုပါတော့မဟုတ်ရင်လည်းရွတ်ဖန်နေတဲ့စကလုံးတစ်လုံးဆိုပါတော့ဒီတော့စိတ်ကဒီထက်မှာပဲစူးစိုက်နေတော့ယုံနံတရားရဲ့အမှန်တရားဘက်ကိုမစူးစမ်းနိုင်မစူးစိုက်နိုင်မရှုနိုင်တော့ပါဘူးနောက်တစ်ခုလည်းရှိပါသေးတယ်စကလုံးတစ်လုံးလုံးကိုသုံးရင်အစမ်းမထွက်ဖဲစိတ်သေးကယွနေရင်တောင်မှအဲ့ဒီအစံရဲ့လိုင်းတွေဖြစ်ပေါ်လာကြပါတယ်တချို့စကလုံးတွေဟာအင်မတန်အားကောင်းတဲ့လိုင်းတွေဖြစ်ပါတယ်စကလုံးကတော့ဘာမှအတိတ်ပဲမရှိပါဘူးအတန်တွက်ကြောင့်လှိုင်းတွေဖြစ်ရတာပါအုံအင်းရင်အစရှိတဲ့အစာမျိုးတွေပေါ့မောင်းများကိုတိလိုက်ရင်အစာလှိုင်းတွေအကြာကြီးပဲထွက်နေလိုပါပဲယောဂီဟာအစာတစ်ခုကိုထပ်ခါထပ်ခါယွတ်နေမယ်ဆိုရင်ဒီလိုလှိုင်းတွေဖြစ်ပြီးလူကိုအကအကွဲတစ်မျိုးပေးနိုင်ပါတယ်အပြင်ပကမကောင်းတဲ့လှိုင်းတွေမဝင်နိုင်အောင်ယောဂီရဲ့စိတ်ရဲ့အပေါ်ယံအပိုင်းအပြင်ဘက်အပိုင်းကိုဖုံးလွှမ်းထားတော့လုံခြုံနေကြပါပဲဒါဟာကောင်းစဉ်တစ်လောက်တော့ကောင်းပါလေဒါပေမဲ့ယောဂီရဲ့သဘာဝအလျောက်ဖြစ်ပေါ်နေတဲ့စိတ်မွေဝေဒနာလှိုင်းတွေယောဂီရဲ့အကုသို့ကိလေသာလှိုင်းတွေကတော့သူတို့နေရာမှာပဲရှိမြဲရှိနေအောင်မှာပါပဲထုတ်ပြလို့မရနိုင်ပါဘူးစကလုံးအတန်နဲ့ဖြစ်ပေါ်လာတဲ့လှိုင်းကလည်းယောဂီရဲ့နှက်ဆိုင်တဲ့စိတ်အထည်ကိုမရောက်နိုင်တော့ယောဂီကသိမ်မွေ့ဝေဒနာတွေကိုမတွေ့ထိမခံစားနိုင်ပါဘူးလောဘဒေါသအစရှိတဲ့အကုသို့စိတ်တစ်ခုတစ်ခုပေါ်လာရင်အဲ့ဒီအချိန်မှာဖြစ်ပေါ်နေတဲ့သိမ်မွေ့ဝေဒနာကိုတတိနဲ့ရှုနေနိုင်မှဒီအကုသို့စင်္ခါရသည်အမြစ်ကနေခြေမိုးနိုင်မှာဖြစ်ပါတယ်ဒါကြောင့်စလုံးကြောင့်ဖြစ်တဲ့လှိုင်းတွေမဖြစ်လာအောင်စကလုံးဂါထာမန္တရားတွေမရွတ်ဖတ်ဖို့တားမြစ်ထားတာဖြစ်ပါတယ်ထိုနည်းအတူပဲစိတ်ကူးနဲ့မြင်ရတဲ့ပုံစံတွေအမျိုးမျိုးကိုမကြည့်ရမလုပ်ရအောင်လည်းတားမြစ်ထားပါတယ်ယုံနံတို့ကိုကြော်လွန်သွားဖို့ရာယောဂီရဲ့စိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းကိုသွားရမှာဖြစ်ပါတယ်စိတ်ရဲ့အသိမွေဆုံးအပိုင်းကိုယ့်ရဲ့အသိမွေဆုံးအပိုင်းရောက်ပြီးဘာဝနာမယညာနဲ့ခံစားရပြီးမှရှုရမှာဖြစ်ပါတယ်အဆိုင်အခဲဖြစ်နေတဲ့ပြင်းထန်တဲ့ကြမ်းတမ်းတဲ့ဝေဒနာတွေကနေပြီးသိမ်မွေ့သိမ်မွေ့လာပြီးအဆုံးစွန်သောအမှန်တရားကိုဘာဝနာမယညာနဲ့ရှုနိုင်မှသာယုံနံတရားကကျွလွန်နိုင်မှဖြစ်ပါတယ်ဒါကြောင့်ဒီကမ္မထာနီးဟာကျန်းတန်းကနေသိမ့်မွေ့သိမ့်မွေ့ဩလာရိကကနေသုခုမသုခုမကိုသွားဖို့ရာဖြစ်ပါတယ်ရုပ်ခန္ဓာမှာဆိုရင်ပြင်းထန်တဲ့ကျန်းတန်းတဲ့ဝေဒနာတွေဟာအဆိုင်အခဲတွေအဖြစ်ကနေပြီးတဖြည်းဖြည်းသိမ့်မွေ့သိမ့်မွေ့ဝေဒနာအထိရောက်သွားကြသလိုနံခန္ဓာထဲမှာလည်းပြင်းထန်တဲ့အဆိုင်အခဲကြီးဖြစ်နေတဲ့စိတ်ခံစားရမှုတွေပေါ်လာရင်စိတ်တဏှုပသနာဓမ္မာနုပသနာတို့နဲ့အဲ့ဒီလိုဖြစ်နေတဲ့အချိန်မှာခန္ဓာကိုယ်မှာဖြစ်နေတဲ့ဝေဒနာတွေကိုရှုရပါတယ် ဲ့ဒီအခါမှာစိတ်ထဲမှာဖြစ်ပေါ်နေတဲ့ခံစားရမှုတွေကလည်းပြိုကွဲပြီးအဆိုင်အခဲတွေလှိုင်းကလေးတွေလိုဖြစ်သွားကြပြီးနောက်ဆုံးနန္တရားရဲ့အမှန်သစ္စာတရားကိုရောက်ရှိပြီးတွေ့ရှိသွားပါလိမ့်မယ်။လမ်းစဉ်မှာရုပ်နာနှစ်ပါးစလုံးဟာကျန်းတန်းကနေစိတ်မွေ့စိတ်မွေ့အထိရောက်လာကြမှာဖြစ်ပါတယ်။ဒီတော့မှအမြင်အားဖြင့်အမှန်တရားလို့ထင်ရတာတွေကနေပြီးတော့အဟုတ်အမှားတကယ့်အမှန်တရားကိုရောက်နိုင်မှာဖြစ်ပါတယ်ဥပမာဆိုကြပါစို့ယောဂီကခေါင်းကိုစပြီးရှုရင်ပထမတော့ခေါင်းကိုကြမ်းတမ်းတဲ့ဝေဒနာအဖြစ်နဲ့အဆိုင်အခဲကြီးလိုပဲခံစားရပါတယ်ဒီကမ္မထာနည်းနဲ့ဆက်ပြီးရှုလွှားရင်အဆိုင်အခဲကြီးကနေသိမ်မွေ့ဝေဒနာဖြစ်တဲ့လှိုင်းကလေးတွေတုန်ခါမှုကလေးတွေကိုခံစားလာရပါတယ်ဒါဟာယောဂီရဲ့စိတ်ကူးမဟုတ်ပါဘူးယောဂီကိုယ်တိုင်တကယ်ကိုယ်တွေ့လက်တွေ့ခံစားရမှာဖြစ်ပါတယ်ဒီလိုနဲ့ခန္ဓာကိုယ်အဆိုင်အခဲကြီးတစ်ခုလုံးကလည်းပျောက်ွယ်သွားပြီးခန္ဓာကိုယ်တစ်ခုလုံးဟာအင်မတန်သိမ်မွေ့တဲ့လှိုင်းကလေးတွေတုန်ခါမှုလေးတွေအနေနဲ့ခံစားရပြီးလမ်းဆုံးပန်းတိုင်နဲ့ပူပူနီနီလာပါလိမ့်မယ်တရားကျင့်နေတဲ့အခါမှာခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့ဝေဒနာတွေနဲ့အမြဲဆက်သွယ်နေတဲ့စိတ်ရဲ့အတွင်းအနှက်ရှိုင်းဆုံးအပိုင်းကိုရှုနေနိုင်ဖို့ရာဖြစ်ပါတယ်ဒီတော့မှယုံနာတရားရဲ့အမှန်သစ္စာကိုယောဂီတို့ကကိုယ်တွေ့လက်တွေ့သိရှိလာမှာဖြစ်ပါတယ်ဒါအတွက်ကိုသတိနဲ့တံပစင်နဲ့ရှုဖို့ရာအင်မတန်အရေးကြီးပါတယ်တံပစင်ဆိုတာကတော့ဖြစ်ပျက်နေပုံအလုံးစုံကိုပညာနဲ့ရှုဖို့ရာဖြစ်ပါတယ်ဖြစ်ပျက်နေပုံရဲ့အနိစ္စသဘောကိုကောင်းကောင်းသိနာလေပြီးရှုရမှာဖြစ်ပါတယ်ဖြစ်ပျက်နေပုံအလုံးကိုဆိုတော့ယုံနာနှစ်ပါးစလုံးနဲ့ဆိုင်ပါတယ်ခန္ဓာကိုယ်ပေါ်မှာဝေဒနာခံစားရတဲ့ဆိုတာဟာရုပ်တရားတစ်ခုတည်းနဲ့ပဲဆိုင်တာမဟုတ်ပါဘူး။နာမ်တရားတစ်ခုတည်းနဲ့လည်းဆိုင်တာမဟုတ်ပါဘူး။ခန္ဓာကိုယ်ကစိတ်ပိုင်းမပါပဲသူ့ဘာသာသူဝေဒနာကိုခံစားနိုင်တာမဟုတ်ပါဘူး။ခံစားလို့လည်းမရပါဘူး။စိတ်ကလည်းဒီလိုပါပဲ။သူတခုတည်းခန္ဓာကိုယ်မပါပဲဝေဒနာကိုမခံစားနိုင်ပါဘူးစိတ်ရောကိုယ်ရောရုပ်ရောနာမ်ရောနှစ်ပါးစလုံးနဲ့မှဝေဒနာဒီကိုတွေ့ထိခံစားလို့ရပါတယ်ဒါကြောင့်ယောဂီဟာသိမ်မွေ့ဝေဒနာကိုခံစားနေရတယ်ဆိုရင်ယောဂီရဲ့စိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းကိုရောက်နေပြီဆက်သွယ်နေပြီဖြစ်ပါတယ်မသိစိတ်လို့မသိစိတ်လို့ခေါ်တဲ့စိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းဟာအမြဲပဲခန္ဓာကိုယ်ပေါ်ပေါ်နေတဲ့ဝေဒနာတွေနဲ့ဆက်သွယ်နေပါတယ်။အရင်ကဥပမာပြခဲ့သလိုပါပဲ။ယောဂီကအိမ်မောကျနေတဲ့အခါမှာစိတ်ရဲ့အပေါ်ယံအပိုင်းကအသိစိတ်ကလည်းအိတ်နေတော့ချိန်ကိုက်လိုက်တာကိုမသိလိုက်ရပါဘူး။စိတ်ရဲ့နှဆိုင်တဲ့မသိစိတ်အပိုင်းကတော့ချင်ကိုက်လိုက်တာကိုသိလိုက်ပါတယ်။သိပြီးတော့လေတုံ့ပြန်လိုက်ပါတယ်။ယောဂီနိုးနေတဲ့အချိန်များမှလည်းဒီလိုပါပဲ။ထိုင်ရတာကြာလို့ညောင်းလာတာကိုစိတ်ရဲ့အပေါ်ပိုင်းကတော့ဒီပြင်အာယုံလေးစီမှာရောက်နေလို့ညောင်းတာကိုသတိမမူမိပါဘူး။ဒါပေမဲ့စိတ်ရဲ့နှဆိုင်တဲ့အပိုင်းကတိပြီးတုံ့ပြန်လိုက်တော့ယောဂီကအမှတ်တမဲ့နေရာပြောင်းပြီးထိုင်လိုက်ပါတယ်။နေရာပြောင်းလိုက်မှန်းကိုတောင်တတိမပြုတ်မိပါဘူး။စိတ်ရဲ့နှဆိုင်တဲ့အပိုင်းကဝေဒနာနဲ့အမြင်ဆက်သွယ်နေတာဆိုတာကိုပြတာပါပဲ။ဒါကြောင့်ယောဂီဟာသိမ်မွေ့ဝေဒနာကိုမခံစားရဘူးဆိုရင်စိတ်ရဲ့နှစ်ဆိုင်တဲ့အပိုင်းနဲ့မဆွတ်သွင်းနိုင်သေးပါဘူးယောဂီတို့ရဲ့သိစိတ်နဲ့သာရှုနေရင်တော့စိတ်ရဲ့အပြင်ပိုင်းအပေါ်ယံပိုင်းကိုစင်ကြယ်စေနိုင်ပါတယ် ဒါဟာလဲစိုးတော့မစိုးပါဘူးအနေအပါအပေါ်ရန်တော့တန့်စင်တာပေါ့ဒါပေမဲ့သီသီချာချာလုံးဝစင်ကြယ်စေခြင်းရင်တော့စိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းချီသိမ်မွေ့ဝေဒနာအထိရောက်ရှိရမှာဖြစ်ပါတယ်ဒါကြောင့်ယောဂီဟာကာယ ानु ပသနာဖြစ်ဖြစ်စိတ်တာ ानु ပသနာပဲဖြစ်ဖြစ်ကြင့်မယ်ဆိုရင်ဝေဒနာ ानु ပသနာဓမ္မ ानु ပသနာတို့ကိုလည်းကြင့်ရမှာဖြစ်ပါတယ်သိမ်မွေ့ဝေဒနာမပါလို့ကိုမရပါဘူးအာတာပီတံပဇာနောတတိမာဆိုရမှာအာတာပီဆိုတာကတော့ခွန်အားစိုက်ထုတ်ပြီးကျင့်တာဖြစ်ပါတယ်တံပဇာနောကတော့ခန္ဓာကိုယ်ပေါ်မှာဖြစ်ပျက်နေတဲ့ဝေဒနာတွေကိုခံစားရပြီးစင်ကျင်တတ်တဲ့ပညာသူ့ရဲ့အနိစ္စတရားကိုတတိမာတတိရှိနေဖို့တတိနဲ့ရှုနေဖို့ရာဖြစ်ပါတယ်ဒီနည်းကိုယောဂီတို့ကောင်းကောင်းကျင့်သုံးပြီးလိုက်နာမယ်ဆိုရင်တော့အခုဘဝမှာဒီပဲအကျိုးကျေးဇူးတွေကိုခံစားရပါလိမ့်မယ်ဘယ်လိုအကျိုးကျေးဇူးတွေလဲဆိုတော့ယောဂီတို့ရဲ့စိတ်အကျင့်ပုံစံဟာပြောင်းလဲလာမှာဖြစ်ပါတယ်ယောဂီတို့တရားကျင့်ရမှာဘလောက်တိုးတက်မှုရှိလာတယ်ဘလောက်ပုံမရင့်ကျက်လာတယ်ဆိုတာကိုဒီနည်းနဲ့တိုင်းထွာနိုင်ပါတယ်ယောဂီတို့နေ့စဉ်နေရေးထိုင်ရေးကိစ္စတွေမှာကိုကြိုက်တာရောကိုမကြိုက်တာရောဖြစ်စီကျင်တာရောမဖြစ်စီကျင်တာရောအမျိုးမျိုးအဖုံတွေဖြစ်တတ်ကြပါတယ်ကြုံတွေ့ရပါတယ်ဒီလိုကြုံတွေ့ရတဲ့အခါတိုင်းမှာယောဂီတို့ကဘယ်လိုတုံ့ပြန်မှုလုပ်ကြပါသလဲတရားစမထိုင်ခင်တုန်းကလိုပဲအရင်ပုံစံအတိုင်းပဲအရင်ဤအတိုင်းပဲတုံ့ပြန်နေတုန်းပဲဘာမှပြောင်းလဲမှုလည်းမရှိပါဘူးဘာမှတိုးတက်မှုလည်းမရှိပါဘူးဆိုရင်တော့တခုခုမှားနေပါပြီဒီတရားဤကပဲမကောင်းလို့လားမဟုတ်ရင်လေယောဂီကပဲကျင့်တာနီးမနေလို့လားတရားနည်းကတော့ကောင်းပါတယ်လူတွေထောင်ပေါင်းများစွာကိုကောင်းကျိုးတွေပေးနေကြပဲဒီနည်းကိုကျင့်ပြီးမှယောဂီရဲ့အသက်တာမှာဘာမှလည်းပြောင်းလဲမှုမရှိဘူးဆိုရင်ယောဂီရဲ့တရားပြတဲ့ဆရာနဲ့ဆွေးနွေးပါမရှင်းလင်းတာတွေကိုတိတိကျကျမသိတာတွေကိုမေးမြန်းပါပြောင်းမလဲမှုနည်းနည်းရှိလာပြီဆိုရင်တော့သိတ်အရင်စလိုမဖြစ်ကြပါနဲ့ဆက်ပြီးကျင့်သုံးသွားရင်တဖြည်းဖြည်းနဲ့ပိုမိုကောင်းမွန်လာပါလိမ့်မယ်ဒီတရားထိုင်တဲ့ဤရဲ့အကျိုးကျေးဇူးတွေကိုဘဝကူးပြီးအထီးစောင့်မနေရပါဘူးအခုလက်ရှိဒီဘဝမှာပဲခံစားကြရမှာဖြစ်ပါတယ်ဒီဤဟာယောဂီအတွက်တကယ်တင့်တော်တယ်ကောင်းတယ်ယောဂီကအကျိုးကျေးဇူးတွေကိုခံစားရပြီဆိုရင်တော့ဒီနည်းကိုတခြားနည်းတွေနဲ့ရောနှောပြီးမကျင့်သုံးကြပါနဲ့တချို့ယောဂီတွေကတရားနည်းတွေကိုတစ်ခုပြီးတစ်ခုရှောက်ပြီးကျင့်နေကြပြီးဘာကိုမှမယ်မယ်ရရစောက်ချပြီးမကျင့်ကြပါဘူးဒီတော့ဘာအကျိုးကျေးဇူးကိုမှလည်းမယ်မယ်ရရမခံစားရပါဘူးသိရအောင်တော့စမ်းသပ်ကြည့်ရပါတယ်နီး3မျိုး4မျိုးစမ်းသပ်ကြည့်ရင်တော့ဘယ်နည်းဟာကိုနဲ့တင့်တော်မယ်ဘယ်နည်းဟာဖြင့်အကျိုးခံစားရမယ်လို့ထင်လို့ရှိရင်တော့စိတ်ကိုဆုံးဖြတ်ချက်ချလိုက်ပြီးအဲ့ဒီနီးနဲ့ပဲကြာကြာနာနာလေးလေးနက်နက်စူးစမ်းအထုတ်ပါဟိုဟာလေးနက်နက်ဒီဟာလေးနက်နက်လုပ်နေရင်တော့ဘယ်တော့မှခရီးရောက်မှာမဟုတ်ပါဘူးရည်လိုခြင်းလို့ရည်တွင်းတူးတယ်ဆိုရင်ဒီနားမှာဆေးပေနဲ့နဲ့တူးပြီးတော့ဟိုနားမှာကောင်းတယ်ထင်လို့ဟိုနားမှာပြောင်းပြီးဆေးပေနဲ့နဲ့တူးလိုက်နောက်တစ်ခါနေရာပြောင်းပြီးဆေးပေနဲ့နဲ့တူးပြန်ရောဒီလိုနဲ့ဟိုနားဆေးပေတွင်းဒီနားဆေးပေတွင်းနဲ့ဘယ်တော့မှရည်တွေ့မှာမဟုတ်ပါဘူးဒီနေရာမှာတူးရင်တော့ရည်တွေ့မှာပဲလို့စိတ်ထဲမှာယုံကြည်စိတ်ချတယ်ဆိုရင်တော့ဒီနေရာမှာပဲ ရည်တွေ့တဲ့အထိတူးပါတရားထိုင်တယ်ဆိုတာကိလေသာတွေကကင်းရှင်းစေတဲ့တန်ရှင်းရေးလမ်းစဉ်တန်တရားဝတ်ဆင်းရည်ဒီကလူမြောက်ရေးလမ်းစဉ်ဖြစ်ပြီးအင်မတန်လေးနက်တဲ့ခရီးလမ်းကြောင်းကြီးဖြစ်ပါတယ်ဟိုနေရာမှာတမြုံဒီနေရာမှာတမြုံညှုံစရာအဖျော်အဖြေလည်းမဟုတ်ပါဘူးဒီလိုလုပ်နေရင်တော့လမ်းဆုံးပန်းတိုင်ကိုမရောက်နိုင်ပါဘူးဒါကြောင့်တရားအလုပ်လုပ်တယ်ဆိုရင်လေးလေးနက်နက်လုပ်ရမှာဖြစ်ပါတယ်ပေါ့ပေါ့တန်တန်လုပ်ရတာမျိုးမဟုတ်ပါဘူးဒီနည်းတမျိုးတည်းကိုသာကျင့်ရမယ်လို့မဆိုလိုပါဘူးယောဂီတို့လေ့လာကြည့်ပြီးဒီနည်းတဲ့ဖို့ပြီးစင့်တော်တဲ့နည်းကိုတွေ့ရင်လေအဲ့ဒီနည်းကိုကျင့်ပါနည်းတွေကိုတော့မရောပါနဲ့ရောရင်ဘယ်နည်းနဲ့မှကျေးဇူးကိုခံစားရမှာမဟုတ်ပါဘူးဂူရူကြီးဥကိုအင်ကာဟာအိန္ဒိယလူမျိုးဖြစ်တော်လေသူ့အဖိုးလက်ထက်ကစပြီးမြမပြီမာလာနေတော့မြမပြီမာပဲမွေးဖွားခဲ့ပါတယ်အသက်20ကျော်လောက်ကစပြီးစီးပွားရေးကုန်သွယ်ရေးလုပ်ငန်းတွေလုပ်ကင်လာတာအင်မတန်အောင်မြင်ခဲ့ပြီးဝင်ငွေကလည်းအင်မတန်ပဲကောင်းခဲ့ပါတယ်သူတို့လူမျိုးအဖွဲ့အစည်းတွေထဲမှာလည်းလူမှုကိစ္စတွေအတွက်တော်တော်များများပဲဆောင်ရွက်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးအင်မတန်ပြင်းထန်တဲ့ခေါင်းကိုက်ယောဂါဆွဲကပ်ခဲ့ပါလေစီးသောက်လို့လည်းမပြောက်ပါဘူးခေါင်းကိုက်ထလာပြီဆိုရင်မခံမရနိုင်တော့အောင်ခံရလွန်းတော့မော်ဖင်းစီထိုးပေးရပါတယ်မြမပြီမှာရှိရှိသမျှသမားကျော်ကြီးတွေကလည်းစုံနေပါပြီဒီလိုနဲ့9နှစ်လောက်ကြာတော့ဒီဆရာဝန်ကြီးတွေကပဲနိုင်ငံကြသွားပြီးစေကုဖို့အကြံပေးကြပါတယ်ဒါနဲ့ဂူရူကြီးကအင်္ဂလန်အမေရိကန်ဆွစ်ဇာလန်ဂျာမနီဂျပန်အစရှိတဲ့တိုင်းပြည်တွေမှာငွေကြေးတွေအကုန်ခံပြီးတော့အကောင်းဆုံးဆရာဝန်ကြီးတွေနဲ့ကုစားပါတယ်အချိန်ကြီးတာကုန်ငွေတွေတာကုန်ပြီးပြန်လာခဲ့ရပါတယ်ယောဂါကတော့မပြောက်ခဲ့ပါဘူးပိုးလို့တောင်စိုးနေပါသေးတယ်မြမပြီပြန်ရောက်လာတော့မိတ်ဆွေတူဦးကခင်ဗျာယောဂါဟာစိတ်နဲ့ပတ်သက်တဲ့ယောဂါဖြစ်ပါတယ်ဆယ်ရက်တရားပဝင်ကြည့်ပါလားယောဂါပျောက်ခြင်းလဲပျောက်သွားမယ်လို့ဆိုပြီးဆရာကြီးဥပခင်ရဲ့တရားစခန်းကိုညွှန်ပြပါတယ်ဂူရူကြီးကလည်းစေတွေကလည်းစုံဆရာဝန်တွေကလည်းစုံနေပြီဖြစ်တော့စံကြည့်တာပေါ့လို့ပြောပြီးဆရာကြီးဥပခင်ထံသွားပြီးဆယ်ရက်တရားပဝင်ခွင့်ပြုဖို့ရာခွင့်တောင်းပါတယ်ဆရာကြီးကခွင့်ပြုလိုက်တော့ဂူရူကြီးကလည်းဝန်စာအားရနဲ့ပြန်ကန်နီးကြတော့ကျွန်တော်လာတာဟာဘယ်လူဘယ်ဝါကလမ်းညွှန်လိုက်လို့လာတာပါကျွန်တော်ရဲ့ခေါင်းကိုက်ယောဂါဟာဘယ်မှမစေကုလို့မရနိုင်တာကိုဝိပဿနာနဲ့စမ်းကုကြည့်ပါလားလို့ပြောလိုက်လို့ဆရာကြီးဥပခင်ထံလာခဲ့တာပါလို့ပြောတော့ဆရာကြီးကဟာဒီလိုဆိုတော့ခင်ဗျားမလာပါနဲ့ကျွန်တော်ခင်ဗျားကိုလက်မခံနိုင်ပါဘူးလို့ပြောလိုက်ပါတယ်နောက်ပြီးဆက်လက်ပြီးတော့ရှင်းလင်းပြပါတယ်ခင်ဗျားကတရားကိုစည်းချနေတာကိုတရားဟာယောဂါတွေကိုကုဖို့စေမဟုတ်ပါဘူးစိတ်ထဲမှာရှိတဲ့ကိလေသာအညစ်အကြေးတွေကိုစင်ကြယ်အောင်လုပ်တာပါစိတ်ကစင်ကြယ်သွားတော့ဘဝမှာဆင်းရဲဒုက္ခတွေအမျိုးမျိုးတွေကလည်းလွတ်မြောက်လာမှာဖြစ်ပါတယ်ခမည်းယောဂါတစ်ခုပျောက်ခြင်းလို့လာတာနဲ့မဖြစ်ပါဘူးလို့ပြောလိုက်ပါတယ်နောက်ဆက်လက်ပြီးတော့လဲရှင်းလင်းပြပါသေးတယ်ခင်ဗျာတကြားဆက်တစ်ခုထောင်းကျင်နေဆိုပါတော့ရည်မှန်းချက်ဟာတကြားထွက်ဖို့ရာဖြစ်ပါတယ်တကြားကိုလိုချင်လို့ပါတင်လဲကိုလိုချင်လို့မဟုတ်ပါဘူးတင်လဲကလည်းအရန်ပစ္စည်းအနေနဲ့ထွက်မှသေးချနေပါတယ်ခင်ဗျာဆယ်ရက်တရားပလာထိုင်ရင်စိတ်သေးကအညစ်အကြေးတွေအားလုံးကုန်စင်ဖို့ရာရည်ရွယ်ချက်နဲ့လာတာဖြစ်ရမယ်ကိုယောဂါဒီယောဂါပျောက်ဖို့ရာကတော့ခမည်းရဲ့ အရန်ပစ္စည်းပါပဲလာရင်ရည်ရွယ်ချက်ကတော့ယောဂစေကုဖို့အတွက်လာရတာမဟုတ်စေရပါဘူးလို့ဆရာကြီးဥပခင်ကပြောပါတယ်ဆရာကြီးဥပခင်ပြောတာအင်မတန်မှန်ပါတယ်ဒီတရားထိုင်နည်းဟာယောဂပျောက်အောင်စေကုနည်းမဟုတ်ပါဘူးလို့အတန်တန်ပြောပေမဲ့ယောဂရှင်ကတော့သူ့ယောဂကိုစိတ်ကစွန့်နေတော့ဆယ်ရက်တရားပတ်ထိုင်တဲ့ဆယ်ရက်စလုံးမှာဒီကနေ့တော့ငါယောဂနည်းနည်းသက်သာလာတယ်ဒီကနေ့တော့နည်းနည်းပူဆိုးဝါလာတယ်လို့ယောဂကိုပဲအောက်မေ့နေပြီစိတ်ရောက်နေပြီတရားကိုတော့ရှုစဉ်တယ်လို့မရှုဘဲနေရင်ဘယ်နဲ့လုပ်ပြီးတရားရဲ့ရတဲ့ရတိုက်တဲ့ကျေးဇူးတွေကိုခံစားရပါမလဲဂူရူကြီးကလည်းဒါကိုနားလေကြော့ကျွန်တော်ကိလေသာအညစ်အကြေးတွေစင်ကြယ်ဖို့ရပဲတရားပဝင်ပါမယ်ကျွန်တော်ယောဂပျောက်ချင်းပျောက်မပျောက်ချင်းလည်းနေပါစေလို့ပြောပြီးစိတ်ထဲကလည်းဒီအတိုင်းပါပဲစိတ်ဆုံးဖြတ်ချက်ချလိုက်ပါတယ်ဒါပေမဲ့အင်းပြန်ရောက်လာတော့စိတ်ကတမျိုးဖြစ်ပြီးတော်တော်နဲ့မသွားဖြစ်ပါဘူးဟိန္ဒူလူမျိုးဖြစ်နေတော့ဗုဒ္ဓဘာသာတရားစခန်းကိုဝင်ရမှာအတော်ပဲဝင်လေးနေခဲ့ပါတယ်ဒါပေမဲ့ကံကောင်းထောက်မှလို့နောက်တော့တရားစခန်းကိုရောက်ရှိသွားပြီးတရားထိုင်ခဲ့ပါတယ်တရားစထိုင်ပြီးတဲ့အချိန်ကစပြီး14နှစ်မြန်မာပြည်မှာပဲဆက်လက်နေထိုင်ခဲ့ပြီးနောက်အိန္ဒိယပြည်ကိုထွက်ခွာသွားပါတယ်အိန္ဒိယမှာဂူရူကြီးရဲ့မိခင်ကြီးဟာမမာမကျန်းဖြစ်နေပါတယ်မြမပြီမှာနေခဲ့တုန်းကမိခင်ကြီးလည်းနည်းနည်းပါးပါးတရားထိုင်ခဲ့ဘူးပါတယ်ဆွဲဆွဲမြဲမြို့တော့မဟုတ်ပါဘူးသူသာမြမပြီမှာရှိပြီးဆက်လက်ထိုင်နိုင်ရင်ကောင်းမှာပဲလို့အောက်မေ့မိပါတယ်အိန္ဒိယပြီမှာတရားပြသပေးနိုင်တဲ့လူလည်းမရှိပါဘူးဖျားပွင့်ရာဌာနတရားစပြီးပေါ်ထွန်းရာဌာနကြီးမှာဝိပဿနာကျင့်ဖို့နေနေသာသာဝိပဿနာဆိုတဲ့နာမည်တောင်မကြားဘူးကြပါဘူး1969ခုနှစ်မှာဂူရူကြီးအိန္ဒိယကိုရောက်ပြီးအိန္ဒိယမှာပဲဘွန်ဘေမြို့မှာပထမဦးဆုံးတရားပစပြီးပေးခဲ့ပါတယ်ဂူရူကြီးရဲ့မိဘနှစ်ပါးစလုံးလည်းပါဝင်ခဲ့ပါတယ်ဂူရူကြီးကမိဘရဲ့မွေးကျေးဇူးဆက်ရခြင်းဖြစ်ပါတယ်။မြတ်စွာဘုရားကဟောပြောခဲ့ပါတယ်။မိဘရဲ့ကျေးဇူးဟာဘယ်တော့မှဆက်လို့မကုန်နိုင်ဘူး။တစ်သက်တာလုံးတခြားဘာမှမလုပ်ဘဲမိဘကိုပြုစုလှုပ်ကြွေးနေရင်တောင်မှမွေးကျေးဇူးဆက်လို့မကုန်နိုင်ပါဘူး။မကြည်နိုင်ပါဘူးမိဘရဲ့မွေးကျေးဇူးဆက်နိုင်ဖို့နီးကတော့တမျိုးပဲရှိပါတယ်မိဘကသီလမရှိကြဘူးဆိုရင်သူတို့ကိုသီလရှိအောင်လုပ်ပေးရပါလိမ့်မယ်သူတို့မှာသီလတော့ရှိပါတယ်တမာတိမရှိဘူးဆိုရင်တမာတိပွားများလာအောင်ကူညီပေးရပါလိမ့်မယ်သူတို့မှာတမာတိတော့ရှိပါတယ်ပညာသိက္ခာကိုမရောက်ကြသေးဘူးဆိုရင်ပညာသိက္ခာတိရောက်အောင်ကုညီပို့ဆောင်ရမှာဖြစ်ပါတယ်ပညာရှိပေမဲ့နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်သေးဘူးဆိုရင်နိဗ္ဗာန်မျက်မှောက်ပြုတ်နိုင်အောင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒီလိုနဲ့ဂူရူကြီးကသူ့ရဲ့မိဘတီရဲ့မွေးကျေးဇူးကိုဆက်နိုင်ခဲ့ပါတယ်သူ့ရဲ့ပထမတရားပတ်မှာသူ့ရဲ့မိဘနှစ်ပါးအပါဝင်ယောဂီ14ဦးပါဝင်ခဲ့ပါတယ်တရားပပြီးသွားတဲ့အခါကျတော့အိဟိပတ္တိကောအိဟိပတ္တိကောစတော်တာပါပဲနောက်ထတရားပတစ်ခုလုပ်ပေးပါဦးကျွန်တော်အဖေကျမအမေကျမအဖေကျမသားစသည်တို့လည်းပါဝင်ခြင်းပါတယ်လို့တောင်းပန်ကြတော့တရားပတစ်ခုပြီးတစ်ခုဆက်လိုက်တာအခုဆိုရင်တရားပတ်ဒီရာပေါင်းများစွာရှိသွားပါပြီတရားဓမ္မစတင်ပေါ်ပေါက်လာတဲ့ဌာနကြီးမှာဓမ္မကင်္ကာမြကြီးစီးနေပါပြီဂူရူကြီးအိန္ဒိယရောက်ပြီးတစ်နှစ်ခွဲလောက်ကြာတဲ့အခါကျတော့ ဗုဒ္ဓဂါယာမြမဖုန်းကြီးเจ้าမှာတရားပတစ်ခုပေးနေတုံးမှာပဲဆရာကြီးဥပခင်ကွယ်လွန်အနိစ္စရောက်သွားပြီဖြစ်တဲ့အကြောင်းကျင်းနန်းစာတစ်ဆောင်ဘျုံးကနေမမျော်လင့်ပဲရောက်ရှိလာပါတယ်အင်မတန်တုန်လှုပ်ခြောက်ခြားစရာကောင်းတဲ့သတင်းပါပဲဒါပေမဲ့ဂူရူးကြီးဟာသူ့ဟာသူတရားပဝင်ပြီးသူ့ဆရာရဲ့ကျေးဇူးတွေကိုဘယ်လိုဆက်ရပါမလဲလို့စဉ်းစားပါတယ်မွေးမိပါတည်းရဲ့ကျေးဇူးကိုတော့ဆက်လို့ပြီးပါပြီဓမ္မဖခင်ကြီးရဲ့ကျေးဇူးကိုဆက်ဖို့ရာကလိုပါသေးတယ်ဓမ္မဖခင်ကြီးကဂူရူးကြီးကိုလူစစ်ဘဝစစ်ဖန်တီးပေးတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်လူတိုင်းလူတိုင်းဟာငှက်တီလူပဲနှစ်ကြိမ်နှစ်ခါအမွေးခံခဲ့ရပါတယ်ပထမအကြိမ်ကတော့ငှက်မကြီးကဥအဖြစ်နဲ့ဥလိုက်ပြီးမွေးထုတ်လိုက်တာဖြစ်ပါတယ်ဒုတိယအကြိမ်မွေးတာကတော့ဥအခွန်ပေါက်ကွဲပြီးငှက်ကလေးထွက်လာတာအဲ့ဒါကမှတကယ့်အမှန်မွေးတာဖြစ်ပါတယ်လူတွေမှလည်းဒီလိုပါပဲမိခင်ကမွေးလိုက်တဲ့အချိန်မှာဥအခွန်လိုပဲမသိမှုအဝိဇ္ဇာဖုံးအုပ်ပြီးနေကြပါတယ်မသိမှုအဝိဇ္ဇာသူကြီးဖယ်ရှားသွားတဲ့အခါဥတဲကထွက်လာသလိုပဲဒုတိယအကြိမ်တကယ်မွေးပြီးတကယ်လူဖြစ်ရခြင်းဖြစ်ပါတယ်ဆရာကြီးဥပခင်ကလည်းဂူရူးကြီးကိုတကယ်မွေးခြင်းတကယ်ဓမ္မလူဖြစ်ရခြင်းကိုပေးပြီးဥကိုရင်ကအစ်စ်မွေးထုတ်လိုက်တာဖြစ်ပါတယ်လူအစ်စ်ဘဝအစ်စ်ဖြစ်လာတော့တာပါပဲဒီတော့မှပဲတရားကိုရှုနိုင်လာပါတော့တယ်အရင်ကတော့စိတ်ထင်မြင်ချက်တွေအရယုံကြည်မှုတွေအမြင်မှားတွေသာဖြစ်နေပြီဘယ်လိုမှခရီးမရောက်ခဲ့ပါဘူးဘာအကျိုးကိုမှလည်းမခံစားခဲ့ရပါဘူးဒီဘဝစိတ်ကိုရပြီးတော့မှပဲဘဝဟာလေဝီဝီစာစာရှိလာပါတော့တယ်ဒီဘဝစိတ်ကိုဖန်တီးပေးတဲ့ဓမ္မဖခင်ကြီးရဲ့ကျေးဇူးကိုဘယ်လိုဆက်ရမလဲဆိုတာကိုစဉ်းစားလိုက်တော့အကျံတစ်ခုပေါ်လာပါတယ်ဆရာကြီးဥပခင်မှာပြင်းပြတဲ့စိတ်ဆန္ဒတစ်ခုရှိပါတယ်မြန်မာပြည်ကအိန္ဒိယကိုအကျွေးတင်နေပါတယ်ဒီအင်မတန်အံ့ဖွယ်ရကောင်းတဲ့တရားဓမ္မဟာအိန္ဒိယကရထားတာဖြစ်ပါတယ်အခုအိန္ဒိယမှာဗုဒ္ဓဓမ္မပျောက်ွယ်နေပြီဖြစ်တော့ဒီယတနာမျက်မှွန်ကြီးကိုအိန္ဒိယကိုပြန်ပို့ခြင်းပါတယ်အရင်နှစ်ပေါင်း 2,200 ကျော်ကကြိုတင်ပြောထားခဲ့တဲ့ပြောကြားချက်တစ်ခုရှိပါတယ်ဒီတရားဓမ္မကိုပထမဦးဆုံးအကြိမ်မြန်မာပြည်ကိုပို့လာစဉ်အခါကပြောခဲ့တဲ့စကားတခွန်းကဒီတရားဓမ္မဟာအိန္ဒိယနိုင်ငံမှာလုံးဝပျောက်ွယ်သွားပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့အင်မတန်ကောင်းကောင်းမွန်မွန်စောင့်ရှောက်ထိမ့်သိမ်းထားနိုင်တာကြောင့်သူ့နဂိုမူလပဂတိအတိုင်းတန်ရှင်းစင်ကြယ်စွာနဲ့ရှိပြီးတော့ဗုဒ္ဓရဲ့သာသနာတော်2500ပြည့်တဲ့အချိန်မှာအိန္ဒိယကိုပြန်ရောက်လာပြီးအခြေပြန်ဆိုင်ပြီးတော့အိန္ဒိယကနေတကဘာလုံးကိုပြန့်နှံ့သွားစီပြီးကဘာသူကဘာသားတွေဗုဒ္ဓရဲ့တရားဓမ္မကိုခံစားနိုင်ကြပါလိမ့်မယ်ဆိုတာဖြစ်ပါတယ်ဆရာကြီးဥပခင်ကဒါကိုအင်မတန်ယုံကြည်ပါတယ်ဒီတရားဓမ္မကိုအိန္ဒိယကိုပြန်ပို့ပြီးအိန္ဒိယမှာအခြေဆိုင်စေခြင်းပါတယ်ပြီးတော့အဲ့ဒီကနေပြီးဖြန့်ချီခြင်းတဲ့ပြင်းပြတဲ့စန္ဒရှိပါတယ်ဒီတော့ဥကိုရင်ကာကသူ့စိတ်ဆုံးပြတ်ချက်ချလိုက်ပါတယ်သူ့တသက်သာလုံးသူ့အသက်ထက်ဆုံးတရားနဲ့ပဲနေနိုင်သမျှနေပြီးတော့မေတ္တာကရုဏာတွေရှေ့ထားပြီးသူ့တတ်နိုင်သမျှဒီတရားကိုဖြန့်ဝေဖို့ရာဖြစ်ပါတယ်ဒီဆုံးဖြတ်ချက်အတိုင်းဆောင်ရွက်ခဲ့ပါတယ်အခုအချိန်ထိလည်းဆက်လက်ဆောင်ရွက်နေသေးပါပဲအင်းသူအင်းသားတွေအားလုံးကလည်းသူ့ကိုကူညီအားပေးပြီးပါရမီဖြည့်ကြပါတယ်မဟုတ်ရင်တော့လူဝိကျောင်းတူဦးအနေနဲ့မလွယ်ကူပါဘူး ဟူရူကြီးအိန္ဒိယကိုစရောက်တဲ့အချိန်ကဆိုရင်လူအိုးကြီးသံပေါင်းများစွာရှိတဲ့အထဲမှာသူစီးတဲ့လူသူ့ကိုစီးတဲ့လူဆိုလို့တရားလောက်တော့မရှိပါဘူးဒါပေမဲ့လည်းဆေရတရားဘတ်တွေပေးတဲ့အခါကျတော့အုပ်စုအမျိုးမျိုးကအယူဝါဒအမျိုးမျိုးကလူတွေလာကြပြီးတရားဝင်ကြပါတယ်တမန်ပုဂ္ဂိုလ်တွေကြောင့်မဟုတ်ပါဘူးသူတို့ထဲကအကြီးအကဲတွေခေါင်းဆောင်ပုဂ္ဂိုလ်ကြီးတွေလည်းပါလာပါတယ်ခရိညာဖုန်ကြီးသီလရှင်တွေဂျိန်ဖုန်ကြီးသီလရှင်တွေဗုဒ္ဓဘာသာဖုန်ကြီးသီလရှင်တွေဟိန္ဒူတရားဆရာကြီးတွေလည်းလာကြပါတယ်ဆေရတရားပတ်တွေကိုမွတ်စလင်ပလီတွေမှာခရစ်ယာန်ဘုရားရှင်ကိုးကျောင်းတွေမှာဗုဒ္ဓဘာသာဝိဟာရတွေမှာဟိန္ဒူဘုရားကျောင်းဂျိန်းဘုရားကျောင်းတွေမှာလည်းကျင်းပခဲ့ပါတယ်။ယောဂီကြီးကလည်းအိန္ဒိယကတည်းကမဟုတ်ပါဘူး။ကမ္ဘာအရအရမှာရှိတဲ့တခြားနိုင်ငံတွေကလည်းလာကြပါတယ်။ကမ္ဘာနိုင်ငံပေါင်း80ကျော်ကလူတွေထောင်ပေါင်းများစွာလာပြီးတရားထိုင်ကြပါတယ်။ဒါဟာဘာကြောင့်ပါလဲအကြောင်းမရှိဘဲမဖြစ်နိုင်ပါဘူးအကြောင်းတစ်ခုတစ်ခုတော့ရှိရမှာပါပဲတဖြည်းဖြည်းနဲ့အကြောင်းကရှင်းလင်းလာပါတယ်ဒီတရားဘတ်တွေကိုယောဂီတွေလာကြတဲ့အခါလူအစ်စ်မျက်နှာအစ်စ်တွေအများကြီးပဲပါပါတယ်တရားဘတ်စပြီး3-4ရက်လောက်ရှိလာပြီဆိုရင်ဒီပုဂ္ဂိုလ်ကိုငါသိပါတယ်သူနဲ့ငါနဲ့အရင်ကတွေ့ဘူးပါတယ်လို့စိတ်ထဲကထင်လာပြီးရင်းရင်းနှီးနှီးသိဘူးခဲ့တဲ့မိတ်ဆွေတူလို့သိခဲ့ရဘူးသလိုခံစားမှုတွေဖြစ်လာပါတယ်အရင်ဘဝဟောင်းတွေကတွေ့ခဲ့ဘူးကြုံခဲ့ရဘူးပြီးတရားတွေအတူတူအားထုတ်လာခဲ့တာဖြစ်မှာပေါ့တရားလမ်းစဉ်မှာအတူတူရှောက်ခဲ့ဘူးလူတွေဖြစ်မှာပေါ့အခုဘဝမှာလည်းလာပြီးတရားနဲ့ပတ်သက်ပြီးတော့တရားရိပ်စာမှာတွေ့ရစုံစည်းကြရပါတယ်ဒီလိုတရားဘတ်တွေမှာလာကြတဲ့ယောဂီကြီးတွေမှာလူနှမျိုးနှစားတွေ့ရတတ်ပါတယ်ပထမအုပ်စုကလူတွေကတော့အရင်ဘဝတုန်းကပြုခဲ့ကြတဲ့ကုသိုလ်ပါရမီကြီးကြောင့်ဓမ္မမျိုးစီကိုချခဲ့ကြတဲ့အတွက်ကြောင့်အခုဘဝမှာဓမ္မရဲ့အစည်းကိုခံစားရပြီးတရားစစ်တရားမှန်ကိုရကြပြီးဒီဘဝမှာပဲတရားကိုတိုးပွားလာအောင်အားထုတ်ကြပြီးတန်တရားဝတ်စင်းရကလွတ်မြောက်လာအောင်ကြင်ကြံသူတွေဖြစ်ပါတယ်ဒုတိယအမျိုးအစားကတော့ဒီဘဝမှာပဲတရားမျိုးစီကိုလာယူပြီးစပြီးကျင့်နေကြတာဖြစ်ပါတယ်ဒီယောဂီနှမျိုးတဲကဓမ္မမျိုးစီကိုအခုဘဝမှာပဲလာယူတာပဲဖြစ်ဖြစ်ရပြည်သားဓမ္မမျိုးစီကိုပို့ပြီးထက်သန်ကြီးထွားလာအောင်အခုဘဝမှာပြိုးထောင်တာပဲဖြစ်ဖြစ်အခုယောဂီတို့လက်ဝယ်မှာရရှိထားတဲ့အဖို့ထိုက်တန်လာတဲ့ယရနာအမွန်အမြတ်ကိုတော့သဲလိုကြောက်ခဲလိုပို့ပို့တန်တန်နဲ့လွှင့်မပြစ်သင့်ပါဘူးမိမိတူဦးတဲ့ရဲ့ကောင်းစားရေးအကျိုးဖြစ်ထွန်းရေးသာမကအများတို့ရဲ့ကောင်းစားရေးအကျိုးဖြစ်ထွန်းရေးတန်တရာဝတ်စင်းရကလွတ်မြောက်ရေးလည်းဖြစ်ပါတယ်ဒီတရားဓမ္မကိုတိုးစတဲ့တိုးပွားစတဲ့ပွားအောင်ပြုလုပ်သင့်ပါတယ်ကဘာတဝန်းလုံးမှာအတ္တိဒုက္ခတွေဆင်းရဲတွေအမတန်များလှပါတယ်လူတွေဟာအကြောင်းကြောင်းကြောင့်ဒုက္ခတွေအမျိုးမျိုးကိုခံစားနေကြရပါတယ်လူတွေဟာဒီတရားနည်းကိုရကြပြီးကျင့်သုံးကြမယ်ဆိုရင်သူတို့ခံစားနေရတဲ့ဒုက္ခတွေကလွတ်မြောက်ရမှသိကြပါတယ်ဒုက္ခခံစားနေရတဲ့လူသားတွေအတွက်ယောဂီတို့ကမိမိတို့ကိုယ်တိုင်ဒီတရားကိုအခြေခံအောင်ကျင့်ကြပြီးတဲ့နောက်တခြားလူတွေကိုလည်းလွတ်မြောက်နိုင်ကြအောင်ကူညီမဆကြပါဒုက္ခတွေအမျိုးမျိုးခံစားနေရတဲ့လူသားတွေအေးချမ်းမှု ခံစားနိုင်ကြပါစေ။ချမ်းသာမှုကိုလည်းခံစားနိုင်ကြပါစေ။မှန်ကန်တဲ့တရားနည်းအစ်စ်ကိုလည်းတွေ့နိုင်ကြပါစေ။ဘဝတုသဗ္ဗမင်္ဂလာခတ်သိမ်းသောမင်္ဂလာသည်ဖြစ်ပါစေသတည်း။